Welcome to the Voice of America in Burmese.
Mingla ba shin. Washington News of VOA American တန်ကနေ2020ပြီးဇူလိုင်လ13ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လည်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။Donald Trump ရဲ့2016သမ္မတရွေးကောက်ပွဲစီးအုပ်လှုပ်ရှားမှုနဲ့ရုရှားနိုင်ငံသားဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူးဟောင်း Robert Mueller ကပြင်းပြင်းထန်ထန်ခုခံကာကွယ်လိုက်ပါတယ်။2016ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုဟာအလွန်အရေးကြီးကြောင်းနဲ့သမ္မတ Trump ကသူ့ရဲ့လူယုံRoger Stone ကိုထောင်ဒဏ်သက်တမ်းရှော့ချလိုက်ပေမဲ့ Stone ဟာကြီးလေးတဲ့ပြစ်မှုကိုကျူးလွန်သူဖြစ်ဆက်ပြီးရှိနေသေးကြောင်းစနေနေ့ထုတ် American သတင်းစာတစ်စောင်ရဲ့သူ့တွေးသူ့မြင်ကဏ္ဍမှာ Robert Mueller ကရေးသားထားပါတယ်သူရဲ့စုံစမ်းစစ်ဆေးမှုဟာတရားမဝင်ဘူးသူတို့ရည်ရွယ်ချက်တွေဟာမမှန်ကန်ဘူးအထူးသဖြင့် Roger Stone ဟာသူတို့ရဲ့ပြစ်မှတ်ထားတာကိုခံခဲ့ရသူဖြစ်တဲ့ဆိုရက်ဆွဆွဲပြောဆိုချက်တွေကိုသူ့အနေနဲ့မဖြစ်မနေတုံ့ပြန်ဖို့ဖြစ်လာရတယ်လို့မူလာကဆိုပါတယ် Washington Post သတင်းစာကြီးကဖော်ပြထားတဲ့သူ့ရဲ့ဆောင်းပါးဟာပြီးခဲ့တဲ့နှစ်ဇူလိုင်လကလွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပြီးတဲ့နောက်ရုရှားကိစ္စစုံစမ်းစစ်ဆေးမှုတွေကိုမူလာအနေနဲ့ပထမဆုံးလူသိရှင်ကြားထုတ်ပေါ်ရေးသားခဲ့တာပါရုရှားကိစ္စစုံစမ်းစစ်ဆေးထားတဲ့စာမျက်နှာပေါင်း448မျက်နှာရှိတဲ့သူ့ရဲ့အစင်ခန်းစာဟာဘာတွေကိုစုံစမ်းတွေ့ရှိခဲ့တယ်လဲဆိုတာဖော်ပြဖို့ရည်ရွယ်ခဲ့ကြောင်းလဲမူလာကပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုဟာအလွတ်အလွန်ကိုအရေးပါကြောင်း Stone ဟာတရားစွဲခံရတာပြစ်ဒဏ်ချမှတ်ခံရတာဟာနိုင်ငံတော်တစ္ဆာဖောက်မှုကိုကျူးလွန်ခဲ့လို့ဖြစ်တယ်လို့မူလာကရေးထားပါတယ်။သူ့ကိုအပြစ်ပေးတာဟာမှန်ကန်တဲ့လုပ်ရဖြစ်ပြီး Stone ဟာကြီးလေးတဲ့ပြစ်မှုကိုကျူးလွန်ခဲ့သူဖြစ်ဆက်ပြေးရှိနေသေးတယ်လို့ Robert Mueller ကဆောင်းပါးမှာရေးသားထားပါတယ်ရှင်။ American ပြည်ထောင်စု Florida ပြည်နယ်မှာတနင်္ဂနွေနေ့ကတရက်ထဲမှာတင်နောက်ထပ် COVID-19 ကူးစက်ခံရသူပေါင်း 15,000 ကျော်ရှိခဲ့တဲ့အတွက်စံချိန်တင်ခဲ့ပါတယ်။ကြီးခဲ့တဲ့ဗုဒ္ဓဘူးနေ့က California ပြည်နယ်မှာတနေ့တည်းကူးစက်ခံရသူပေါင်း 11,694 ဦးရှိခဲ့ပါတယ်။Florida ပြည်နယ်မှာတော့ COVID-19 ရောဂါကူးစက်ခံရသူပေါင်း 28,000 နီးပါးရှိပြီးသေဆုံးသူပေါင်း 4,000 ကျော်ရှိနေပါတယ် Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းကောက်ယူမှုအချက်အလက်တွေအရလက်ရှိကမ္ဘာတစ်ဝှမ်းမှာ COVID-19 ကူးစက်မှုပေါင်း 12.8 တန်းကျော်ရှိနေပြီးသေဆုံးသူပေါင်းတန်းတဝက်ကျော်ရှိပါတယ် American ပြည်ထောင်စုကတော့ကမ္ဘာကူးစက်မှုရဲ့၄ပုံတစ်ပုံလောက်ရှိနေပြီးvirus ကူးစက်ခံရသူပေါင်း 3.2 တန်းနဲ့သေဆုံးသူပေါင်း 33,400 ကျော်ရှိပါတယ်။ American ပြည်ထောင်စုမှာ corona virus ကူးစက်မှုနှုန်းထပ်မံတိုးပွားလာနေပေမဲ့လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေကိုတစ်ပတ်5ရက်လုံးဖွင့်ပြီးဆရာနဲ့တင်ကြားဖို့နဲ့ကျောင်းတွေဖွင့်ပေမဲ့လည်းကူးစက်မှုအန္တရာယ်အတွက်လုံခြုံမှုရှိကြောင်းပညာရေးဝန်ကြီး Betsy DeVos ကတနင်္ဂနွေနေ့ကပြည်내တွေကိုဖိအားပေးပြောဆိုခဲ့ပါတယ်။ Fox CNN စတဲ့သတင်းဌာနတွေနဲ့မေးမြန်းကတ်မှာBetsy DeVos ကပြောခဲ့တာပါ။ဒါဟာမက်ရှ်လာကလေးကအမေရိကန်တနိုင်ငံလုံးကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအပြည့်အဝပြန်ဖွင့်ဖို့ဆိုတာကိုကန့်ကွက်ထားတဲ့ကျန်းမာရေးကျွမ်းကျင်သူတွေပြည်내နဲ့ဒေသဆိုင်ရာအစိုးရအရာရှိတွေရဲ့အကြံပေးချက်တွေနဲ့အငင်းပွားစရာဖြစ်ခဲ့ပါတယ်။စာသင်ခန်းတွေမှာပြန်ပြီးသင်ယူတာဟာအလွန်အရေးကြီးတယ်လို့ DeVos ကFox News Sunday မှာပြောခဲ့ပါတယ်။ကလေးတွေမှာလူကြီးတွေလိုမျိုးဗိုင်းရပ်စ်ကူးစက်မှုဖြစ်စေတာမျိုးမရှိဘူးဆိုတဲ့သိပံပညာရှင်တွေရဲ့မှတ်ချက်ကိုကိုးကားပြီးကလေးတွေကြောင်းပြန်တဲ့ရင်အန္တရာယ်ရှိမှာမဟုတ်ဘူးလို့ DeVos ကပြောပါတယ်။ကျန်းမာရေးဆောင်ရှားမှုသုတေသနအဖွဲ့ဖြစ်တဲ့ Kaiser မိသားစု Foundation ကတော့စာသင်ခန်းတွေပြန်ဖွင့်ရင်ဆရာဆရာမတွေအတွက်အန္တရာယ်ရှိမှာဖြစ်တယ်လို့သတိပေးထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကြောင့်ပိတ်ထားတဲ့ခီးသွားလာရေးလုပ်ငန်းတွေကိုအဆင့်လိုက်ပြန်လည်စတင်ဖို့မြန်မာအစိုးရကပြင်ဆင်နေပါပြီ။လာမယ့်အောက်တိုဘာလနောက်ပိုင်းမှာ reopening အဆင့်အဖြစ်နိုင်ငံတကာလေကြောင်းလိုင်းတွေပြန်လည်ပြေးဆွဲဖို့ပြည်ဝင်ခွင့်တွေပြန်ပြီးပေးဖို့လေဆိပ်တွေပြန်ပြီးဖွင့်ဖို့မျှော်လင့်ထားကြောင်းဒုသမရဦး Henry Bantiu ကပြောကြားခဲ့ပါတယ်။လက်ရှိမှာ COVID-19 ကပ်ရောဂါကြောင့်အခြားနိုင်ငံတွေမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအရေးပေါ်လေရင်တွေနဲ့ပြန်လည်ခေါ်ဆောင်ရေးအစီအစဉ်တွေကိုပဲဆောင်နေပေမဲ့နိုင်ငံတကာခီးသွွာလာရေးလုပ်ငန်းတွေကိုအဆင့်လိုက်ခွဲပြီးအောက်တိုဘာလနောက်ပိုင်းကစတင်လုပ်ဆောင်မှုရှိနေကြောင်းဇူလိုင်လ9ရက်နေ့ကအမျိုးသားခီးသွွာလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအစည်းအဝေးမှာဒုသမရဦးဟင်နရီဘန်ထီယူကပြောပါတယ်။ VOA American ခင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ VOA မြန်မာဘိုင်းအစီအစဉ်ရဲ့ဒီနေ့လာနေမနေ့ခင်သတင်းတွေကိုဆက်ပြီးထုတ်လည်ပေးနေပါတယ်ကျွန်မသိန်းကြီးထိုက်ပါ။ဟောင်ကောင်မှာလာမယ့်စက်တင်ဘာကျင်းပမယ့်ရွေးကောက်ပွဲအတွက်ကိုယ်စလဲလောင်းရွေးချယ်ရေးရွယ်ပြီးဒီမိုကရေစီလိုလားသူတွေဘက်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူ6သိန်းနီးပါးရှိခဲ့ပါတယ်။လာမယ့်စက်တင်ဘာလအတွင်းဟောင်ကောင်ဥပဒေပြုကောင်စီမှဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းရွေးချယ်ရေးအထိုက်အခံပါတီကစီစဉ်တဲ့ဒီမဲဆန္ဒကောက်ယူမှုဟာဆိုရင်တရုတ်အစိုးရကချမှတ်ထားတဲ့အငင်းပွားပွဲလုံခြုံရေးဆိုင်ရာဥပဒေအစ်ကိုအာခံဆန့်ကျင်မှုအဖြစ်ရှုမြင်ကြပါတယ်။ဒီရွေးကောက်ပွဲဟာတရုတ်အစိုးရကပြဋ္ဌာန်းထားတဲ့ပြင်းထန်တင်းကျပ်တဲ့လုံခြုံရေးဆိုင်ရာဥပဒေသင့်နဲ့ညှိစွန်းနိုင်တယ်လို့သတိပေးထားပေမဲ့လို့လဲဒီသတင်းပတ်ကိုအတွင်းဟောင်ကောင်ပြည်သူတိတ်နေချီမဲပေးပွဲမှာပါဝင်ခဲ့ကြတာပါတရုတ်ပြည်မှာကြီးအစိုးရရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေဟောင်ကောင်မှာတရားဝင်လှုပ်ရှားဆောင်ရွက်ခွင့်ကိုပထမဆုံးအကြိမ်ဖြစ်ခွင့်ပြုလိုက်တဲ့ဒီဥပဒေမှာတရုတ်အစိုးရရဲ့အဆိုနိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းကြံစည်မှုအကြမ်းဖက်ဝါဒဆွဲဆောင်ရွက်မှုအပြည့်အမှောက်လုံရက်နောက်ခွဲထွက်ရေးလုံရက်တွေဟာတရားဥပဒေမဲ့လုံရက်တွေလို့ဖော်ပြထားပါတယ်ရှင်။တရုတ်သမ္မတရှီကျင်းပင်နဲ့အာဏာရကွန်မြူနယ်ပါတီကိုဝေဖန်ပြောဆိုသူတရုတ်ဥပဒေပါမောက်ခဟာ6ရက်ကြာထိန်းသိမ်းခံရပြီးတဲ့နောက်တင်းကနေနေကပြန်လွတ်လာကြောင်းသူ့ရဲ့မိတ်ဆွေတွေကပြောပါတယ်။တရုတ်နိုင်ငံကကြော်ကြားတဲ့တက္ကသိုလ်ဖြစ်တဲ့ဆန်ရှူတက္ကသိုလ်ကဥပဒေဆိုင်ရာပါမောက္ခဖြစ်တဲ့ရှူဆန်ရန်ဟာသူ့အိမ်ကိုတနင်္ဂနွေနေ့မနေ့ကပြန်ရောက်လာပြီးမဲ့စောင့်ကြည့်ခံနေရပြီးဘာတွေဖြစ်ခဲ့တယ်ဆိုတာကိုလွတ်လွတ်လပ်လပ်ပြောခွင့်မပေးဘူးလို့လဲအမည်မဖော်လို့တဲ့သူ့ရဲ့မိတ်ဆွေတဦးက Writer သတင်းဌာနကိုပြောပါတယ်။ဘေကျင်းရဲတပ်ဖွဲ့နဲ့ရှင်ဟွာတက္ကသိုလ်တို့ရဲ့မီဒီယာဌာနတွေကိုမှတ်ချက်ရယူဖို့ဖုံးခေါ်ဆိုပေမဲ့လက်ခံဖြေကြားခဲ့ခြင်းမရှိပါဘူးတရုတ်သမ္မတရှီကိုလက်ရှိဒုတိယသမ္မတတက်တန်းအလွန်ထိတာဝန်ထမ်းဆောင်권ရသွားစီမဲ့သမ္မတတက်တန်းနှစ်ခုကန့်သက်ချက်ကိုဖယ်ရှားမှုပေါ်ပွင့်ပွင့်လင်းလင်းဝေဖန်ရှုတ်ချပြောဆိုခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာအသက်58နှစ်အရွယ်ရှူဟာလူသိများထင်ရှားလာတာဖြစ်ပါတယ်အီရန်နိုင်ငံမှာဒီနေ့အစောပိုင်းကယူကရိန်းခီးတဲ့တင်လေရင်ပြစ်ချခဲ့မှုဟာဆိုရင်လူသားရဲ့မှားယွင်းမှုဖြစ်တယ်လို့အီရန်ကပြောပါတယ်။ယူကရိန်းခီးတဲ့တင်လေရင်ပြစ်ချခရမှုကြောင့်လေရင်ပေါ်မှာလိုက်ပါလာသူ156ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။ရေဒါချင်းညှိမှုလုပ်ငန်းစဉ်အတွင်းလူကြောင့်ဖြစ်တဲ့အမှားကြောင့်အခုလိုမှားယွင်းတာလို့လည်းအီရန်အရက်ဖက်လေကြောင်းဆိုင်ရာအာဏာပိုင်အဖွဲ့ကစနေနေ့နောက်ပိုင်းမှာပြောပါတယ်။ရေဒါချင်းညှိမှုလွဲမှားတာကြောင့်နှစ်ထဲမှာ108ဒီဂရီလွှမ်းမသွားစေတာလို့အီရန်ဘက်ကပြောဆိုထားတာပါ။အီရန်နိုင်ငံတဲမှာယူကရိန်းခီးတဲ့တင်လေရင်ဖြစ်ချခံခဲ့ရတဲ့ညဟာဆိုရင်အီရန်နိုင်ငံတွင်းကအမေရိကန်စစ်သားတွေကိုပြစ်မှတ်ထားပြီးအီရန်ကပေရင်းတပ်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ညလည်းဖြစ်ပါတယ်။အီရန်နိုင်ငံတွင်းမှာအမေရိကန်ရဲ့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုအတွင်းအီရန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရမှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ကတိုက်ခိုက်တာဖြစ်ပါတယ်။ဘောလီဝုအကျော်အမော်မင်းသမီးမေကဘာအလှမဟောင်းအက်ရှ်ဝါရာရိုင်းဘာချန်းနဲ့ရှင်းနှစ်အရွယ်သမီးလေးတို့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ပြည်내အာဏာပိုင်တို့ကတင်းင်းကနေနေမှာအတည်ပြုပါတယ်။ရောက်ခမဖြစ်သူဘောလီဝုမင်းသားကြီးအမီတာဘာချန်းနဲ့ခင်ပွန်းဖြစ်သူအဘိရှက်တို့ဟာလည်းကိုဗစ် -19 ကူးစက်ခံရကြောင်းတွေ့ရှိပြီးစနေနေ့ကဆေးရုံတက်နေရကြောင်းအတည်ပြုထုတ်ပြန်ခဲ့တာပါ။ဆေးရုံတက်နေရတဲ့အသက်89နှစ်ရှိပြီဖြစ်တဲ့ရုပ်ရှင်မင်းသားကြီးအမီတာဘာချန်းကတော့အခြေအနေတည်ငြိမ်ငြိမ်ရှိကြောင်းနဲ့ရောဂါလက္ခဏာသိပ်ပြီးမပြင်းထန်ကြောင်းပြည်내လူထုကျန်းမာရေးဝန်ကြီးကတင်းင်းကနေနေမှာပဲ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်UAE ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ခဏတွေကိုဆက်ပြီးတော့နားဆင်ကြားရအောင်ပါရှင်
။တရားဥပဒေစိုးမိုးမှုရော်ရဲနေတဲ့ဖားကန်ကကြောင်းမြတ်တူဖော်ရေးလုပ်ငန်းမှာအခြေခံကြကြပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်ချက်တွေရှိနေတယ်ဆိုတာတိုက်တွန်းကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ ရေပြိုပြီးလူအစုပြုံလိုက်တည်ဆုံးနေရတဲ့ကချင်ပြည်နယ်ဖားကန်ကြောက်စိမ့်နယ်မြေမှာတရားဥပဒေစိုးမိုးရေးနဲ့လူသားတွေရဲ့အသံအန္တရာယ်ကိုအကာအကွယ်ပေးနိုင်မှုဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးကိုအလေးထားလှုပ်ဆောင်မှုလိုမယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါဒီဖြစ်ရည်တွေကိုလက်ရှိအစိုးရကထိရောက်စွာကန်တွယ်ဆောင်ရွက်နိုင်ခြင်းမရှိသေးတာကဘာကြောင့်ပါလဲပြည်သူ့ရှိဆောင်ပါတီရ
ဒေတာတွေမှာတယံဇာတထွက်တာများတယ်အဲပြီးလို့ရှိရင်ဒီတိုင်းသားကိုလက်နဲ့ကင်နေရှိတယ်ပေါ့နော်ရှိတဲ့အခါကျတော့တချို့နေရာတွေကတိုင်းသားလက်နဲ့ကင်နေစိုးမိုးတဲ့နေရာဖြစ်တယ်ဟိုဒါကလည်းတိုင်းသားတွေဘာကြောင့်လက်နဲ့ကင်တာလဲဟိုဖက်ဒရယ်ကိုလိုချင်လို့လက်နဲ့ကင်ကြတာပေါ့နော်ဖက်ဒရယ်လို့ပြောလို့ရှိရင်လည်းဒီအောင်စုအစိုးရနဲ့တိုင်းဒေသကြီးကြီးနဲ့အစိုးရတွေကြားထဲမှာအတိအကျပြတ်သားတဲ့အာဏာခွဲဝေမှုတွေရှိရမယ်ပြီးလို့ရှိရင်ဖက်ဒရယ်လို့ပြောလို့ရှိရင်တော့ဒီ power sharing ပြီး resource sharing ပေါ့ရှင်ဒီဒီတဘာဝတရားဇာတာပဲဖြစ်ဖြစ်ဒီအရင်းကြီးခွဲဝေမှုတွေအတိအကျရှိရမယ်ပေါ့နော်။တော့အဲ့ဒါကြောင့်မလို့ဒီကိစ္စတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနဲ့ပို့ပြီးတော့မှဆိုင်ပါလေရှင
်။ NLD အစိုးရလက်ထက်မှာကြောက်စိန်2ဖော်ခွင့်လောက်ွက်တချို့ကိုပိတ်ပင်ခဲ့ပြီးတချို့ကုမ္ပဏီတွေကိုသက်တမ်းဆက်တိုးမပေးတော့ပဲရှိခဲ့ပေမဲ့ဖားကန်ပြဿနာဟာစစ်တပ်ပိုင်ကုမ္ပဏီတွေဒါမှမဟုတ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီတွေကတနည်းတစ်ဖို့နဲ့ကြောက်စိန်2ဖော်ခွင့်ရှိနေတာကြောင့်ဤစားပုံပြပြီးလူတေဆုံးတဲ့ဖြစ်ရက်တွေကိုမတားဆီးနိုင်တာလို့ဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကုံဆန်ကသုံးသပ်ပါတယ
်။အာ2008ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းပါစစ်တပ်ကိုအာဏာအလွတ်အကျွံပေးထားတဲ့ကိစ္စအကြောင်းဒီနေ့ဒီဘယ်အစိုးရဖြစ်ဖြစ်ပေါ့နော်ဘယ်ဒီမိုကရေစီအစိုးရဖြစ်ဖြစ်ဂိုင်းတွင်နိုင်စွမ်းမရှိတာပါ။ဒါဆိုဒီဖက်ကန်ကြောက်သွင်းနေတဲ့အဓိကတော့စစ်တပ်နဲ့ပတ်နေတဲ့အဖွဲ့အစည်းတွေအများကြီးကိုဒလလလလုံးပိုင်ခွင့်ပေးထားတဲ့လုပ်ငန်းခွင့်လုပ်ခွင့်အကြီးကြီးတွေကဥပိုင်နဲ့ပတ်သက်ပါတယ်ခင်ဗျ။အဲဥပိုင်ကစက်တက်နဲ့ပဲဆိုင်တဲ့ကုမ္ပဏီပေါ့နော်
။တကယ်တော့တိုင်းသားဒေသတွေကထွက်တဲ့တယံဇာတာထုတ်ယူရင်းမှာဒေသခံတိုင်းသားတွေအကျိုးခံစားခွင့်ပြန်ရနိုင်ဖို့ဥပဒေပြဋ္ဌာန်းမှုရှိမှသာတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်တာသက်ခိုင်ကမြင်ပါတယ
်။အခုလည်းကျွန်တော်တို့ဒီအစိုးရလက်ထက်မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေရထားတဲ့နော်ဘုံသဘောတူညီချက်တခုကရှိနေတယ်။ကျမတို့ဒီဖွဲ့စည်းပုံလို့ပြောလို့ရှိရင်ဒီမိုကရေစီပုံပြီးတော့မှအရှင်းတန်အောင်ပြင်ဆင်ရစရာတွေရှိတယ်။အဲပြီးလို့ရှိရင်ဖက်ဒရယ်ဘက်ပုံပုံပြီးတော့မှအကောင့်ထဲပေါ်သွားတဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းမျိုးကိုကျမတို့ကလုပ်ဖို့လိုအပ်နေတာဖြစ်ပါလေရှင့်။နောက်အဲ့ဒါတွေကတော့ဥပဒေစိုးမိုးခြင်းဖြစ်တဲ့အတွက်ဟိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတွေနဲ့အခြားမှာငြိမ်းချမ်းရေးရှိရမယ်။ဒီဖက်ဒရယ်ဘက်ကိုဦးတည်တဲ့ဖွဲ့စည်းပုံပြင်ဆင်ခြင်းပေါ့နော်။အားကြီးလက်ရှိနေရမှာဖြစ်ပါလေရှင့်။
ဖားကန်ဒေသတဝိုင်းမှာမြမတက်မတော်ကသာမကကချင်လက်နက်ကင် KIA အဖွဲ့ရဲ့ဩဇာလွှမ်းမိုးမှုလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးကိုကုံဆန်ကအခုလိုထောက်ပြပါဗျ
။ KIA ကတော့ကချင်လူမျိုးရေးရဲ့ကုစားပြုတဲ့အစိုးရတရအနေဖြင့်ခံယူထားရဆိုသူတို့ကနေပြီးတော့1960 80တွေကလေးတွေကိုအခုတောက်နေအောင်လား။ဒါပေမဲ့ဒီငင်းချင်းရဲ့ယူပြီးတဲ့နောက်ပိုင်းတော့ KIA ကနေပြီးတော့သူလွလလလအလိုအုတ်ချုပ်တာတို့ကတော့မရှိတော့ဘူး။
ဒီကရရပိုင်းတွင်ဖားကန်ဒေသမှာမြေစာပုံပြူပြီးရင်မစေးကြောက်ရှာသူ200နီးပါးတည်ဆုံးခဲ့ရပြီးနောက်တပ်မြေစာပုံပြူမဲ့အန္တရာယ်တွေရှိနေတဲ့အတွက်အဲ့ဒီဒေသမှာနေထိုင်တဲ့ဒေသခံတွေကြစိုးရိမ်နေကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုတွေပပျောက်ရေးလှုပ်ရှားမှုတွေဟာလူတိုင်းဝိုင်းကအလွှာအသီးသီးအထိရိုက်ခတ်လာနေတာမှာဆင်းမြင်ကြောင်တက်တူးထိုးတဲ့လောကအထိရောက်လာနေတဲ့အကြောင်း VOA သတင်းတောက်ခရီးနာဘက်ဖရာချီယန်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ဘာမောင်တက်တူးဆိုင်ပန်းရှင်အလက်ဇန္ဒရာလော်ရင့်စ်ဟာလူမျိုးရေးခွဲခြားတဲ့တက်တူးရုပ်တွေကိုတခြားရုပ်နဲ့ဖုံးဖို့ရောက်လာသူတွေနဲ့အကြွမ်းတဝင်ရှိသူပါ။ဒါပေမဲ့ရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲအမျိုးသားဂျော့ဂျ်ဖလိုက်တည်ဆုံးခဲ့ပြီးတဲ့နောက်နိုင်ငံအနှံ့စန္ဒပြလှုပ်ရှားမှုတွေနောက်တိတိသားသားပုံများလာတယ်လို့သူကပြောပါတယ်။
I have this old tattoo that I'm not like that anymore.
ဒီငါတို့ရဲ့တက်တူးရုပ်ပါအခုချိန်မှာဒီလိုလူစားမဟုတ်တော့ပါဘူးဆိုတာမျိုးဒီလူတွေအားလုံးလူလူကပြောကြပါတယ်အသက်အရွယ်ရလူလားမြောက်ပြီးပြောင်းလဲလာတဲ့ဒီကနေ့အချိန်မှာလူတွေတမျိုးထင်မှလည်းစိုးပါတယ်မုံဒီရီတမားလည်းမဟုတ်ပါဘူးဒါပေမဲ့ဒီတက်တူးရုပ်ကိုကြည့်ပြီးအထင်လွဲသွားနိုင်ပါတယ်ဆိုပြီးအရင်ထက်ပိုနားလေသဘောပေါက်တဲ့သူတွေလည်းများလာပါတယ်သူ့ဖောက်တဲ့တယောက်ဖြစ်တဲ့28နှစ်အရွယ်ဒီလန်ဟာဆိုရင်လည်းငငယ်တုန်းကထိုးထားတဲ့နာဇီသင်္ကေတစကြာတစိ့တက်တူးရုပ်ကိုအခုခါမှလူရိုးကောင်းအယုတ်နဲ့ဖုံးခဲ့ပါတယ်အိုဟိုင်ယိုပြည်နယ်ကဒစ်ကီမာဂန်ဟာလည်းနာဇီတပ်တူးရုပ်ကိုအတိတ်မှာပဲထားခဲ့ခြင်းသူတူပါနှစ်ပေါင်းများစွာလူမျိုးရေးခွဲခြားစိတ်ရှိနေရာကသ
writing on their body instead of having, you know, holding signs. They were using their own bodies.
ကျွန်တော်စံသပြပွဲတွေရောက်တဲ့အခါလူတွေကအင်ဂျီချွတ်ထားတဲ့ခန္ဓာကိုယ်ပေါ်မှာစာတွေရေးထားပြီးလမ်းလျှောက်နေတာကိုတွေ့ရပါတယ်သူတို့သဘောထားကိုစိုင်းပုတ်ဂိုင်းပြီးတော့ပြောမယ်စာခန္ဓာကိုယ်တွေကိုသုံးနေကြတာပါကျွန်တော်တို့ဒါမျိုးမလုပ်နိုင်ပါဘူးလို့သူကပြောတာပါဒီကိစ္စလာအနေနဲ့အတွက်မှာပဲအမေရိကန်ကတက်တူးစာအများကြီးဟာဒီလိုလူမျိုးရေးခွဲတဲ့တက်တူးရုပ်တွေကိုဖျက်ပြီးဖို့ကြော် ှားမှုတိုက်ဖျက်ရေးလှုပ်ရှားမှုမှာတတတအားပါဝင်နိုင်တယ်လို့ဆိုကြပါတယ
်။
တောင်ပိုင်းခွဲထွက်ရေးအလံတက်တူးရုပ်ထိုးထားတဲ့လူတိုင်းကလူမျိုးရေးခွဲခြားတတ်တာတော့မဟုတ်ပါဘူး။သူတို့ကြီးပြင်းခဲ့တဲ့ဒေသအမှတ်အသားမျိုးထိုးကြတာတွေလည်းရှိတတ်ပါတယ်လို့သူကပြောတာပါ။တကီမာကန်ကတော့လူမှုကွန်ရက်ပေါ်မှာဖြန့်ဝေခဲ့တဲ့လူမျိုးရေးခွဲခြားတဲ့သဘောထားတွေအပေါ်မှာလည်းနှောင့်ထားရနေပါတယ်
။ Forever getting it I still have
to ကျွန်တော်ဆက်နေမိတော့မှာပဲ။အရင်ကကျွန်တော်စကားတွေကြောင့်ထိခိုက်နာကျင်ခဲ့ရတဲ့သူတွေအတွက်လည်းအခုထိဆက်နေမိပါတယ်လို့သူကပြောပါလေ။လူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးဆက်လက်လှုပ်ရှားဖို့လည်းတက်တူးဆိုင်တွေကအားပေးနေကြပါတယ်။လူမျိုးရေးခွဲခြားတဲ့တက်တူးရုပ်တွေကိုတခြားရုပ်တွေနဲ့အခမဲ့ဖုံးပေးတဲ့ဝန်ဆောင်မှုအပြင်လူမျိုးရေးခွဲခြားမှုအခြေခံတဲ့မုန်တီးမှုတွေပပျောက်ရေးလှုပ်ရှားမှုတွေအတွက်လည်းရန်ပုံငွေရအောင်ကြိုးပမ်းနေကြပါတယ်ရှင်။ကျွန်မခွာညိုပါ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနှာစင်အမှာပါ။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်အဓိကလိုအပ်နေတာကရေအရင်းမြစ်အစီအမံဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်။လိုအပ်တဲ့ရေကိုတောင်တူတိုင်းလက်လန်းမှီနိုင်အောင်ကိုဗစ်ကာလအတွင်းဘာတွေလုပ်နိုင်ပါလဲ။နားဆင်ပါ။ဆရာဒေါက်တာထွန်းဝင်းအခုလို VOA မှာဖြေကြားပေးတာအများကြီးကျေးဇူးတင်ပါတယ်ဆရာ။အခုဆရာတို့မြန်မာနိုင်ငံမှာပေါ့နော်ဆရာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အခုကိုဗစ် -19 ရောဂါတွေဖြစ်နေတဲ့အချိန်ကြတော့အဓိကလိုအပ်တာကဘာဖြစ်မယ်ထင်ပါလဲဆရာ
။ COVID ကတော့ရုပ်ကြီးဝင်လာတာပေါ့နော်။တော်ဒီကနေအောင်24နာရီ20တတိပတ်လုံးဆန်းနလာလုံးရတယ်ဘုတ်တုံလေးကဒီကျွန်တော်တို့မေလနေပြီးတော့အောက်တိုဘာလဓာလာရအပြည့်ဝရတယ်ကျွန်တော်တို့မှာမြေကြီးတွေကတရားဝင်မြေကြီးကရောက်ကနေတော်ဖြတ်စီနေတယ်နောက်ပြီးတော့ကျွန်တော်ဆယ်ရီဆောက်ထားတာလေနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်း28နှစ်လောက်တည်းက88နောက်ပိုင်းနဲ့ဆယ်ရီနိုင်ငံရဲ့ဘတ်ဂျက်ဆိုတာဒီစိုက်ပျိုးဘတ်ဂျက်က80%တော့ဆောက်ထားတာလေနိုင်ငံရဲ့နိုင်ငံမှာစမယနလောက်ကရှိနေတယ်ရှိနေတော့ဒီအနေအထားမှာကျွန်တော်တို့စိုက်ပျိုးရေးမှာဆံမပါလို့လဲဆိုတော့ကျွန်တော်တို့မှာဒီပေါင်စင်းရင်ငတ်တဲ့အနေအထားဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့အခု2008ကမဟုတ်တော့2008ဒီကျွန်တော်နာခဲ့ပြီးတဲ့နောက်ပိုင်းမှာရာသီတော့ပေါက်ပြန်တယ်ဘိုးကိုစာချုပ်နဲ့လုပ်တဲ့လို့မဟုတ်တော့သူပေးတာရမယ်ဆိုတော့ညသောအဖြစ်ဖြစ်နေတာကရေများရင်ဒီနေ့တင်နာမီရေဖုံးတယ်ရေမလာတော့ဘူးမိုးမလာတော့ဆိုရင်ခေါင်းတယ်အခုဆိုရင်ပဲဘုဒ္ဓလေးကမဆွဖို့လို့သွားပြီးတော့ဂျိုလာတောင်မှသာပြန်ပြီးမိုးလာမှဆိုတော့အင်းနန်ဒီစိုက်ချင်ရနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှစိုက်မဲ့သောင်းဒီနန်ဒီနန်မှသွားပြီးထိခိုက်ပြန်အောင်ဆိုတော့ဒီလိုမသေးမချာမင်းကြီးရေနေရမိုးကိုမိပြီးတော့စိုက်နေတာကကျွန်တော်နိုင်ငံရဲ့80%လောက်ရှိတယ်80%လောက်လောကကိုရှိတယ်ရာဝတီတိုင်းဆိုရင်မြစ်တွေချောင်းတွေအပြည့်အဝစီးနေရာဝတီတိုင်းညာဧက၄သန်းလောက်ရှိတယ်အဲ့၄သန်းလောက်ကလည်းဘုတ်တရားဒီစိုက်ပြီးရင်ဘုတ်တွေမှာချောင်းနေမြောင်းနေတော့ပေါ်တဲ့ချောင်းနေမြောင်းနေအရှံပဲပေါ်ပါရဲ့နဲ့ဂါဒီနာမှာမဆိုင်နိုင်ဆိုတော့ကျွန်တော်အေယော်ဘီကြီးတစ်ချောင်းလုံးကတော့ပြောဝေအောင်ရှိအေယော်ဘီကြောင်းချောင်းတော့ပြောဝေအောင်ရှိမြင်မရချောင်းလုံးလည်းခုထိတော့သုံးရင်ရလွယ်လို့စိုက်ပျိုးရေကိုထင်သာမြင်သာရှိအောင်အသုံးမချနိုင်ဘူးပြီးတော့ ဒီလိုရာသီဥတုကလည်းပြင်းထန်မှတော်တော်ပြင်းထန်ပါတယ်ကျွန်တော်တို့ဒီဆလီညောင်းကြောင်ကျွန်တော်တို့ဒီ6ညောင်းကြောင်စသဖြင့်ဒီ area တွေ dry soil area တွေက55ဆိုတော့တော်တော်ကို too much အလွန်များသွားပြီရေကြီးရရေကြီးရရခံသွားတယ်ရေကြီးမြင့်တရခံသွားတယ်ဆယ်တွေမှလည်းရေမရှိဘူးဒီလိုဒီတိုင်းမှချိန်ပြီးတော့မျက်စိစုံမိတ်ပြီးတော့အပေါ်ကကြိုးတဲ့ရေကိုမရှိပစ္စည်းဖြည့်စီရမယ်စားတခြားလုပ်ငန်းတွေမှာပဲကျွန်တော်တို့ကအယုံနေရများနေမယ်ဆိုလို့ရှိရင်တော့ဒီတိုင်းကြီးကကိုဗစ်ဝင်ဝင်တဲ့အခြေခံမှာကိုဗစ်ရဲ့သုံးနယ်မှုကြောင့်အရှင်ကြီးဆိုးနေတာတွေ့ရမယ
်ဒီကိုဗစ်ဖြစ်နေတဲ့ကာလမှာမြန်မာနိုင်ငံရဲ့စိုက်ပျိုးရေးအတွက်အကျိုးရှိအောင်ဘယ်လိုလုပ်တင်လဲဆရာပြောပြပေးပ
ါစိုက်ရေးတွေးမှာအဓိကလိုအပ်တဲ့ခုနကျွန်တော်တို့ရေရရှိရေးလုပ်ငန်းတွေကိုရေရင်းမြစ်တွေဘယ်လိုသုံးချမလဲနံပါတ်1ကတော့ဒီလက်ရှိနေထားမှာလေသမားတွေအားလုံးကကျွန်တော်တို့ကကျွမ်းသွားထွန်တုံးထွန်တန်နဲ့ပဲတက်တွားနေရတဲ့အနေအထားမှာရှိတယ်။အဲ့ဒီအနေအထားမှာသူလိုချင်တဲ့ချိန်မှာရေမြတ်တဲ့ဒီမြေယာတွေထွန်ရစ်တဲ့နေရာမှာသူတို့ကအားလုံးအဆင်မပြေဘူး။ဒါပေမဲ့နေရာမှာလုပ်ငန်းလုပ်သားနေရာလုပ်သားတွေကလည်းမရှိတော့ပဲရှားတယ်။ရှားလာမှဘာကြောင့်လဲဆိုတော့အားလုံးကသူတို့ရဲ့စီးပွားရေးကဒီလေလုပ်ငန်းကအကျိုးမပြေတဲ့အတွက်မိဘကလည်းကျုံပေးဘူး။အားလုံးလင်သမားကရွှေတင်ညနစ်ပဲအားလုံးတိနာပြီးတာလို့ပေါ်လာတဲ့အချိန်မှာသူတို့ကအားလုံးကျွေးနေဆက်လိုက်ရင်သူတို့ရှိမှဘာမှမကျန်တော့ဘူးတော့ဒီပါပြီးခုနေတဲ့နေ့တိနေသူကသားသမီးတွေကအားလုံးတိရချိန်ပဲအားလုံးငယ်မအပြစ်မသွားလို့လုပ်ကြတယ်ဆိုတော့ဒီလေယာလုပ်ငန်းကိုစိတ်ဝင်စားတဲ့နေရာကိုဆက်ခံပြီးတော့လုပ်မဲ့လင်သမားလူငယ်တွေရှိတော့လေလောရာလုပ်မရှားပါတော့တော့လေနေရာရဲ့ဒီအခြေခံကလုပ်သားရှားပါတယ်ယာတိယပြင်းတန်တယ်နောက်ပြီးတော့ဈေးကွဲမရှိတဲ့အတွက်လည်းသမားစိတ်ဝင်စားတဲ့ဒီဘယ်လိုငန်းကြီးကိုစိုးရဒီတိုင်းပဲမြက်ွယ်ဖြူမယ်နေလို့ဆိုရင်တော့တိုင်းကြီးဒီရေရှည်မှာခိုးပေးကြတဲ့ပြည်ကနောက်ရှက်မယ်ဆိုရင်အနေထားတော်တော်ကိုစိုးရမယ်။ဒါကြောင့်ဒီအနေထားရှင်ရုတ်ချက်ဖို့ဆိုလို့ရှိရင်ဒီအားလုံးကိုဖြစ်စေနိုင်တဲ့နည်းလမ်းဒီနံပါတ်၁ရေရင်းမြစ်တွေကိုပေါက်ထုတ်ပြီးတော့ရေစီမံတွေကိုစိုက်ရေးပြီးစိုက်တိုင်တဲ့တန်သမားတွေစိုက်ဖို့အရှင်းနဲ့ဖြစ်အောင်စီမံပေးရမယ်။နံပါတ်၂ကနလက်တို့ဒီလိုမျိုးဖြစ်နေတဲ့အင်အားမဲ့နေတဲ့လက်သမားကိုအင်အားရှိတဲ့လက်သမားဖြစ်အောင်ကျွန်တော်ဆက်မှုကလေးကလက်လုပ်လက်လုပ်ကိရိယာလေးတက်ဆင်ပေးရအောင်။ဒါသည်မဖြစ်မနေလုပ်ရမယ့်နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ပထမအဆုံးကရေမြင့်ဟင်းမြစ်တွေဖော်ထုတ်ပေးရမယ်။ဒုတိယကဒီစက်တွေတက်ဆင်ပေးရမယ်ပေါ့။ဆိုတော့ပထမအဆုံးရေရင်းမြစ်တွေဖော်ထုတ်တာလေးနဲ့ပတ်သက်ပြီးတော့ဗမာပြည်မှာတကယ်ကျွန်တော်ဗမာပြည်ရဲ့အနေထားလည်းထူးကြပါရဲ့ဆရာတောင်တန်းနေရောဒီမြေပြန့်နေရောမြေအောက်ကလည်းဆိုလို့ရှိရင်လည်းပင်လယ်နဲ့မြေချောင်းနဲ့ဆိုတော့ဒီလိုထူးကြတဲ့ဒီမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကလည်းဟိုတနေရာနဲ့တနေရာမတူပါဘူးဆရာတော့ရေအရင်းမြစ်ကိုဘယ်ဒေသမှာဘယ်လိုလုပ်အောင်လဲဆိုတာလေးကိုဆရာနည်းနည်းဟိုအကျံပေးပါဆရာ
ရေအရင်းမြစ်တော့မြေမြစ်ပေါ်လာလို့ခေါ်ရင်ကအရှိဘူးဒါမှအသုံးမချအောင်အသုံးမချအောင်ဆိုတာဘာလဲဆိုတော့ France number 1ခုမေလနဲ့စရွာမဲအော်တိုဘာတိမိုးကြီးအလွန်ကို90 80အလွန်ကိုကြွားတဲ့ခါမှာတဲကြီးမိုးကြီးရွာတယ်ရွာသမားအလုံး6နေမြောင်းနေစင်ပြင်းတန်းစင်ပြီးတော့ရောက်ရနေမျောသွားတာပဲရှိဒီရေဒီအလုံးကိုရေမရှိတဲ့ခါမှာဘလို့တောင်မလဲဆိုတော့အစီမံဆိုတော့ရေလောင်တမန်ကြီးရှိတာနဲ့ဒါဘာလို့မဆရာဘာလို့ပြောလဲရေလောင်တမန်တွေကယနေ့ဒီထားကရေလောင်တမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါ်ကုန်ပြီရေလောင်တမန်တွေရဲ့အရင်မြစ်ကိုလုထားတဲ့တစ်တော်တွေပြီးပြုံးကုန်ပြီ။ဒါကြောင့်ယနေ့ရေလောင်တမန်တွေဒီအခုတွေ့ရပြီးစိုက်မယ်ဆိုလို့ရှင်ရေမရှိတော့ဘူး။ဥပမာပြသဖတ်စိတ်ဆယ်ကြီးပြီးအေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုန်ချိန်ချတဲ့ဘဝမှာကြီးဆုံးဆယ်ကြီးဖြစ်တယ်။ဒီနေ့ဆိုရင်အေက3သိန်းတော်မှာ9သိန်းကတစ်သိန်းတော်စွာမဆိုင်နိုင်တော့ဘူး။ဘာဖြစ်လို့လဲဆယ်ကြီးကောဝါပြီးတော့ရေမလောင်တိုင်းလို့ဟောတာလဲပါတယ်။ရေရင်းမြစ်တွေချခန်းချောက်တဲ့ရေတွေမဆင်းတာလဲပါတယ်။တော်တော်တမိုးရင်းလောင်ထားတော့လဲတိုင်းမရှင်ကြောင့်ရေမရှိတော့တော့ဒီအနေထားတွေဒီဆယ်ဒီပေါ်မှာလဲသူတို့ပြန်ပြီးတော့ရှင်းပြည်ရင်ထိမ့်သိမ့်ဖို့ကောင်းတယ်ဆယ်ဒီကိုပို့ပြီးတော့လောင်နာအကောင်းအောင်တူးဖို့လိုတယ်ရေရင်းမြစ်ဆယ်မူကန်နာတဲ့ရေဆယ်ကိုရေလာရေတာစီတဲ့တောတောင်တွေပြန်ပြီးတော့ပြည်ရင်ဖို့လိုတယ်တူးတဲ့ကောင်းတဲ့ရေမြစ်ပြီးဘယ်မှာရှိတယ်လဲဆိုတော့တခိုင်ကမ်းမြောင်တစ်ချောက်မှာဆင်းလာတဲ့တောင်တန်းတွေအကိုရုံမရဲ့အကိုရှိအနောက်တွေ့တန်းဆင်းနေတဲ့တောင်တန်းတွေနောက်ပြီးတော့ကျွန်တော်တို့ကဒီဆိုင်ယုံမတောင်တန်းတောင်ရှောက်မှာဟိုပုံးချိုင်ဝမ်းเนาะအဲဟိုချိုင်ဝမ်းမှာတောင်တန်းတောင်လေးနဲ့သွားရင်ချိုင်ဝမ်းမှာတောင်တန်းနေဆယ်မြောင်ဆင်းသွားတာเนาะကြရားပြီးသွားရင်ကြရားပြီးတောင်တန်းနေဆင်းသွားတယ်အင်းမာကြီးတောင်တန်းနေကျင်းတောင်တန်းနေဆင်းသွားတယ်ဆင်းသွားနေမှာလင်သမားလေးတွေကတချို့မလုပ်လဲဆိုရင်တောင်တန်းကနေပြီးတော့မှဆင်းလာတဲ့6လေးတွေကနေ6ပိတ်မြောင်ပိတ်10လေးတွေလောက်ကျလောက တို့တို့ကတို့ကအင်အားကြီးလာကကျွန်တော်တို့ပါရှိတယ်တို့မှကြောက်တုံးကြောက်ခဲလေးတွေတိတုံးတိခက်လေးတွေဒါလေးနဲ့တားပြီးရေသားဆယ်ပြီးတင်လောက်ကြတာပေါ့ဆိုနေညံ့နေရတယ်တို့အဲ့ဒီနယ်သမားလေးကဆယ်ကြီးကြီးဆောက်တာတဲ့ဝိလက်မြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေညာသူ့ချင်းကိုကျွန်တော်တို့တန်ခိုင်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိတော့ဒီနမပိုင်ကိုပိုင်ဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတယ်သူ့ဘာသူရေရှည်သွားသူပြည်ပြင်ထိန်သိမ့်မယ်ဆိုရင်တော့ဘာမီတနန်တရားမှာရေရရှိတဲ့လုပ်ငန်းဒီလက်ညှိုးထုတ်လို့မလဲပါဘူးခင်ဗျနောက်တစ်ခုက drive zone အပဝန်းကျင်မှာရေခန်းတယ်သို့သောမြေအောက်ရေရှိနေတယ်မြေအောက်ရေမှာစားတက်မှာပါတဲ့ရေပေါ့ရေတော့တိုင်းတာဖို့လိုတယ်စားတက်မှာလည်းမြေအောက်ရေတွေအများကြီးရှိတယ်အဲ့ဒါကိုရေပန်လေးတွေလေးလက်မှတွင်းလေးတွေ90ပေ80 80 50ဆိုရောက်ပါတယ်ဒီလိုပန်းရေးရေးရေတန်လေးတွေထူပြန်ဆိုဒေတိုင်းတိုင်းထူလို့ရှိရင်အိတ်ကရှိကဆယ်ကောက်သွားပါတယ်လေးလမတန်းပြီးတော့ဒီဟာတွေကလှုပ်ဆရာရောဒါရေနေရတဲ့နေရာမှာတကယ်လှုပ်ဆရာကောင်းတဲ့နေရာပြီးခုနဆရာမပြောခဲ့တဲ့အရာတွေမျိုးအချက်မကြီးပါအဲ့ဒါကမိုးရင်းမှာအိတ်ကလေးသိန်းတော့ဆယ်တယ်နွေမာကဘာမှကိုမတွေ့ရဘူးဒါကြောင့်ကျက်လက်မျိုးနဲ့တမျိုးနဲ့လောက်ပဲရေလေးတဘောဝဝင်နဲ့မျိုးနဲ့လောက်ပဲလူစပားဆိုင်တယ်အဲ့ဒါမျိုးကိုချိုးချောက်တော့ဘာကြောင့်လဲဆိုလေလမကဒီညည်းရေဟာကျွန်တော်တို့ကတိုက်တဲ့ဒီပြင်လဲဆွဲရနဲ့သွားနေတော့ဒီနေ့ကိုနှစ်ချိန်တက်တယ်၈နာရီစားနှစ်ချိန်တက်တယ်နှစ်ချိန်ကျဒီအတက်ကျနဲ့သွားနေရအဲ့မှာရေကျိုးသွားတာအရာရီက၄သန်းလောက်မှာ၁သန်းလောက်ကရေကျိုးလို့ရေကျိုးသွားနေ၂သန်းလောက်ကပြင်လဲပိုင်းဒီ၂သန်းကိုဆက်ရှာပြင်တဘာတေကဒီတံခွဲစံတံခွဲထွက်တယ်စဘာဒီအေက၂သန်းဆက်ပြီးစံ၃တန်၃သန်းရေစီစီစံတန်၃သန်းကိုရေအတိုင်းကိုခြေခံပြီးတော့ရည်ရည်မှာရေပစ်စင်နဲ့ရေပစ်စင်ဆိုတော့ဘာမှမခဲဘူးကျွန်တော်ရေထဲမှာဖောင်လေးတွေနဲ့ပန်လေးတွေထိုင်ပြီးတော့လေထဲကိုရေသွင်းပြီးတော့ညာစနစ်တွေချောင်းပိတ်မြောင်းပိတ်တွေလုပ်ပြီးတော့ညာဒီစနစ်တွေညာအရောက်တိုင်းမှာလုပ်မယ်ဆိုရင်တော့အရောက်တိုင်းဒီဘွားပြည့်ရဲ့ရေစီထက်တန်ဆုံးနေရာရွေးခါမှာနေရောင်အပြည့်ရတယ်ဒီရေစဲဒီချောင်းတွေမြောင်းနေရာနေဒီအတက်ချမှာဒီလက်နှခမ်းကိုလာတည်နေတဲ့ရေလေးကိုပဲအခုခေတ်က example flow ဆိုတဲ့ပိုက်ကြီးစင်များသွင်းပြီးတော့များလှုပ်လိုက်မှဆိုရင်တော့အဲတော်တော်ကိုအလားအလာကောင်းတယ်အချိန်လေးလည်းကောင်းပါလေရေပဲလို့ရဆရာမရဘာမှမလို့လေဘာမှဒီရေနဲ့ပတ်သက်လို့ဒီအစီမံကြီးများနောက်တော့ကျွန်တော်တို့အခုဒီပြည့်ပြည့်ချောင်းတွေအိုင်တွေအင်းတွေကောတယ်ဟောဆရာမရဘာကြောင့်လဲဆိုတော့အားလုံးကပြတော်တွေပြုံးနေတယ်အားလုံးကတိုက်စားပြီးတော့ပြည့်ပြည့်ချောင်းတွေအင်းတွေအိုင်တွေကနေအရော်ရီမြစ်ကောတယ်အရော်ရီမြစ်ဒီပြဖြားနေရွှေမိုင်းတွေကြောင်မိုင်းတွေတူးတဲ့တွင်းစာတွေကခုနဒီမရှားကြောက်တို့ရွှေမိုင်းကြီးကကြီးကျယ်ပဲချင်းမြေပြားပြောရင်မြေပြားမှာရွှေမိုင်းနေတရားဝင်ရွှေမိုင်းရောတရားဝင်ရောရွှေမိုင်းနေကြောက်မိုင်းနေတထုမိုင်းနေခုနကသမီးမြေမရှားကြောက်တွေရေစာတွေကအဲ့ရနေညောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုတ်ကူထိပိတ်သွားတယ်အခုတ်ကူမြေကြီးကြီးကြီးရလीကျွန်တော်တို့သုံးမိုင်းလောက်ရှိတယ်တော်တော်ကြီးတဲ့မြေကြီးပြဒါမှလည်းအားလုံးကကျွန်းနေကြီးပဲရောက်ကြီးရောက်တဲ့ဆိုမကွေးကြီးရောက်တယ်ဒီလိုမျိုးတော့ကျွန်တော်တို့သဘောကအရင်ကြီးရေမြင့်တွေကကားဆောက်လို့ကျွန်တော်တို့ကပြုံးပြီးသွားတယ်ဘာတော့အရင်ဖြစ်သွားတယ်တကယ်ဓာရီများတူးဖို့ပြီးတော့များလုပ်မယ်ဆိုရင်တရားရင်ကြီးကြည့်ပြီးကျွန်တော်တို့တောက်သုံးရေစိုက်ပြိုးရေတော့ဘွားပြည့်ရဲ့ဂုံတွေအထက်ပြီးဗမောတိတင်လို့ရတဲ့ဂုံပစ္စည်းတူတော်ရေးများထိများကျွန်တော်တို့စဉ်းစားမယ်ဆိုရင်တော့အားလုံးကအချက်ကုတ်အများကြီးဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာဒီဥစ္စာတွေကကိုဗစ် -19 ဖြစ်လို့လုပ်တည်တန့်နေချိန်မှာလုပ်ရမယ်လို့ဒီပါဆရာ
အမှန်နဲ့ဆရာမရေးဒီကိုဗစ်ကကျွန်တော်မောင်ကြီးက6ရက်ပဲကျောက်ကနေမြည်သေးဘူးချောက်ရောက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျာဥစ္စာလက်သမားတွေချက်မချမ်းမာတာကတော့ငွေကြီးနဲ့မချမ်းမာတော့ငွေကြီးမချမ်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီယာမချမ်းမာဘူးယာတိတို့ကပြင်းထန်တယ်လက်သမားကရှားတယ်အဲ့တော့ဒီစားဟိုဘလို့တော့သွားပြီးတော့ကျွန်တော်တို့ဒီတိုင်းကြည့်နေပြီးတော့ငွေလေးသွားပြီးတော့ပံ့ပိုးမေကိုဗစ်ပေးတတ်ပိုးတဲ့ငွေလေးကိုသွားပြီးတော့ရိုးစီဘူးညောသာဘူလောက်ပြီးတာလေးနဲ့လုံးဖြစ်လာပြီ
။ဆေးဝင်းနိုင်ကြပါရဲ့ဆရာ
။ဟုတ်ကဲ့ဟုတ်ကဲ့
။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ပင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားကြမလား။အာနာအလွဲသုံးမသုံးစောင့်ကြည့်ကြမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။လာမယ့်2020လူမှာ10နှစ်မှာအထွေထွေရေကောက်ပွဲကြီးကျင်းပတော့မယ်လို့ဇူလိုင်1ရက်နေ့စွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်း
ဝေဖန်မှုနဲ့အငင်းပွားမှုတွေလည်းစတင်ပါတယ်ပထမဦးဆုံးအငင်းပွားကြတာကတော့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီနေ့မှာတစ်ချိန်နဲ့ထုတ်ပြန်လိုက်တဲ့အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာတူရထားသူတွေပါတီစည်းရုံးရေးနယ်မြေစည်းရုံးရေးဆောင်ရွက်ခွင့်ရှိကြောင်းထုတ်ပြန်လိုက်တဲ့ကြေညာချက်ပါဒါနဲ့ပတ်သက်ပြီး NLD ပါတီကနေအခွင့်အရေးယူတယ်လို့ဝေဖန်တာမျိုးရှိသလိုအဲ့ဒီထုတ်ပြန်ချက်ကကိုးကားထားတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဆိုတာကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြောဆိုတာမျိုးလဲတွေ့ရပါတယ်တချို့ကတော့အရင်2015ရွေးကောက်ပွဲမတိုင်ခင်တမရဟောင်ဦးသိန်းစိန်ပြည်ခိုင်မျိုးပါတီဝင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စ2008ဖွဲ့စည်းပုံနဲ့မညီဘူးဆိုပြီး NLD ပါတီဘက်ကနေပြည်တော်စုရွေးကောက်ပွဲကော်မရှင်စီတိုက်တန်းတဲ့စာကိုပြန်ထုတ်လာပြီး NLD ဟာအရင်တော့တစ်မျိုးခုတစ်မျိုးရှင်းတော့မညီလုပ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်ပြည်သူ့ပါတီဥက္ကဋ္ဌဦးကူကူကြီးကတော့အစိုးရအဖွဲ့ဝင်တွေကိုပါတီစည်းရုံးရေးပြန်လုပ်ခွင့်ပေးတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိတာမို့ NLD အစိုးရကဒီပြဿနာကိုဖြေရှင်းသင့်တယ်ဆိုပြီးပြောဆိုပါတယ်ခုတစ်ပတ်အစိုးရအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်ဘယ်နှစ်ပဲရဲ့မှာရွေးကောက်ပွဲလုပ်မယ်လို့ကြေညာတာနဲ့တပြိုင်နက်တည်းပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာတူရယူထားသူတွေပါတီစည်းရုံးရေးလုပ်လို့ရပြီတနည်းအားဖြင့်ပါတီစီပြန်သွားလို့ရပြီလို့ကြေညာတာအခု2020ကျမှပေါ်ပေါက်လာတာမဟုတ်ပါဘူးအရင်2015ရွေးကောက်ပွဲတုန်းကလည်းနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်လို့ဇူလိုင်လ10ရက်နေ့စွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်းပြည်ထောင်စုအဖွဲ့ဝင်တွေပါတီစီယုံရေးလုပ်လို့ရပြီနယ်မြေစီယုံရေးလုပ်လို့ရပြီဆိုပြီးကော်မရှင်ကနေထုတ်ပြန်ကြေညာပေးခဲ့တာတွေ့နိုင်ပါတယ်ထုတ်ပြန်ချက်စာသားတွေကအစ2015နဲ့2020အတူတူပါပဲဒီထုတ်ပြန်ချက်အပေါ်မူတည်ပြီး NLD ဘက်ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့အတွက်ပါတီစည်းရုံးရေးစလုပ်တော့မယ်လို့ကြေညာလိုက်တာတွေ့ရပါတယ်2015တုန်းကလည်းအာနာယပြည်ခိုင်ဖြိုးပါတီအနေနဲ့အဲ့ဒီအခွင့်အရေးရခဲ့တာမို့ NLD က2020ကျမှအထူးအခွင့်အရေးယူတယ်ဆိုပြီးပြောလို့မရနိုင်ပါဘူး2015ရွေးကောက်ပွဲအကြိုကာလကတမနာဟောင်းဦးသိန်းစိန်ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီး NLD ပါတီဘက်ကရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့ကိစ္စရှိခဲ့ပါတယ်။အကြောင်းကတော့တမနာဟောင်းဦးသိန်းစိန်ဟာ2015ရွေးကောက်ပွဲမဝင်တာကြောင့်သူ့အနေနဲ့ပါတီစည်းရုံးရေးလုပ်လို့မရသလိုပါတီစီပြန်သွားလို့လည်းမရပါဘူး။တကယ်လို့ပါတီဝင်တွေနဲ့ဆက်သွယ်တယ်တွေ့ဆုံတယ်စီးဝေးတယ်ဆိုရင်2008ဖွဲ့စည်းပုံနဲ့မကိုက်တယ်လို့တည်ထောင်စုအစိုးရအဖွဲ့ဥပဒေရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့လည်းဘာမဝင်တာကြောင့် NLD ဘက်ကတိုင်တန်းရတာမျိုးပဲဖြစ်ပါတယ်။ဒါကြောင့် NLD ကအရင်ကတစ်မျိုးအခုတစ်မျိုးလုပ်တယ်ဆိုပြီးဆွဆွဲလို့လည်းရနိုင်မယ်မဟုတ်ပါဘူး
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေဟာဥပဒေပြဋ္ဌာန်းချက်တွေအရထုတ်ပြန်တာတွေပဲဖြစ်တဲ့အတွက်ဖြစ်ချင်းဖြစ်ဥပဒေဆိုင်ရာအငြင်းပွားမှုပဲဖြစ်ပါလိမ့်မယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံတော်သမ္မတနဲ့ပတ်သက်ပြီးခုလိုဖော်ပြချက်တစ်ခုပါရှိပါတယ်။ပုံမှန်64မှာနိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများသည်နိုင်ငံရေးပါတီတစ်ခုခု၏အဖွဲ့ဝင်ဖြစ်လျက်နိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများအဖြစ်ရွေးချယ်တင်မြှောက်ခြင်းခံရသည့်နေ့မှစ၍မိမိတို့ယာရုသက်တမ်းအတွင်းရေးပါတီအဖွဲ့စည်း၏ပါတီလုပ်ငန်းများတွင်ပါဝင်ဆောင်ရွက်ခြင်းမပြုရဆိုပြီးဖော်ပြထားပါတယ်အရင်စစ်အစိုးရက2010အောက်တိုဘာ27ရက်နေ့မှာပြဋ္ဌာန်းပေးခဲ့တဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခါမှာတော့ခုလိုဖော်ပြထားပါတယ်ပြည်တော်စုအစိုးရအဖွဲ့ဝင်တဦးဦးသည်နောင်လာမည့်အထွေထွေရွေးကောက်ပွဲတရရက်တွေပါဝင်ရွေးချယ်ခံမိသူဖြစ်ပါကနိုင်ငံသားတဦးအားဖွဲ့စည်းပုံအခြေခံဥပဒေပုံမှန်38ပုံမှန်ခွဲကရပေးအပ်ထားသောရွေးကောက်တင်မြှောက်ခံပိုင်ခွင့်မဆုံးရှုံးစေရန်အလို့ငါရွေးကောက်ပွဲကျင်းပရန်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာသည့်နေ့မှစ၍ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်130နှင့်ပုံမှန်121တို့ပါပြဋ္ဌာန်းခြင်းများနှင့်ကိုက်ညီလျက်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းများကိုလည်းကောင်းနေမြေစည်းရုံးရေးလုပ်ငန်းများကိုလည်းကောင်းဆောင်ရွက်ခွင့်ရှိပြီဆိုပြီးဖြစ်ပါတယ်
ရေပုံရအားဖြင့်ဆိုရင်တော့သမရအပါဝင်အစိုးရဖွဲ့ဝင်တွေဟာသူတို့တာဝန်ထမ်းဆောင်ခြင်းပါတီလုပ်ငန်းတွေမလုပ်ရဒါပေမဲ့ရွေးကောက်ပွဲဝင်မယ်ဆိုရင်တော့ရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကြေညာချိန်ကစပါတီစီပြန်သွားနိုင်တယ်ဆိုတာမျိုးကသဘာဝကျပါတယ်သမရနဲ့အစိုးရဖွဲ့ဝင်တွေတာဝန်ထမ်းဆောင်ခြင်းပါတီလုပ်ငန်းမလုပ်ရဆိုတာကို2008ခြေခံဥပဒေပုံမှန်64နဲ့ဆက်ဆက်ပုံမှန်အတော်များများမှာဖော်ပြထားပြီးတည်ထောင်စုအစိုးရဖွဲ့ဥပဒေကတော့ဖွဲ့စည်းပုံပုံမှန်38ကကြီးအရာရွေးကောက်ပွဲဝင်ခြင်းပါတီစီပြန်သွားခွင့်ပြုထားတာဖြစ်ပါတယ်။တကယ်တော့ပုံမှန်38ကကြီးဟာ2008ဖွဲ့စည်းပုံနိုင်ငံတော်၏အခြေခံမူများခေါင်းစဉ်အောက်ကပြဋ္ဌာန်းချက်ကိုယူထားတာဖြစ်လို့ ပြည်ထောင်စုအစိုးရအဖွဲ့ဥပဒေကိုနှစ်ထောင်ရှစ်ဖွဲ့စည်းပုံနဲ့မညီပါဘူးလို့လည်းပြောရခဲ့ပါတယ်။ဒါကြောင့်လည်းတိခိုင်ကျိုးပါတီအာဏာရစဉ်ကအတိုက်ခံNLD အနေနဲ့အဲ့ဒီဥပဒေပါပြဋ္ဌာန်းချက်ဖွဲ့စည်းပုံနဲ့ညီမညီဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြမေးမြန်းတာမျိုးမလုပ်ခဲ့တယ်လို့NLD အစိုးရလက်ထက်မှာလည်းတိခိုင်ကျိုးပါတီဘက်ကအဲ့ဒီလိုမလုပ်ခ แม้สวยซีอุ่นน่ะเจตนาไม่เข้าเบาแต่แกเจตนาก็สวยอ่ะลูกเป็นคนอาณาจักรอตุ้มจุ๊บจุ๊บก็เป็นมาอาตาจีอยากเอาลมลมควรดูอย่าอยู่ไม่อยู่สุดเลยเกี่ยวกับเว้ยแต่ในปัจจุบันจุ๊บก็เป็นเว้ยแม่ปาร์ตี้ไปจ้าไล่หน้าจ้าบุสุบีเช่นเช่นหินนั้นท่าจ้าเลย code of conduct ลูกเขาเลยพี่ทั้งสุดตำรามีมานั่งเงาในไงปาร์ตี้เนี่ยกูจะเล่นล้อมยาอัดจ้าเจ้าเว้ยสุดาชื่อเนี่ยยี่
เอ็นเอลทีเนี่ยปาร์ตี้บ้างชอบเสียจอและแม่เจ้าทูทาร์ฟีบาร์บี้ที่วุฒิมาอาณาญาลูเลวยาชิดูเลยตัวเยอาณาญาลูอัตุมพิวบีแม้ไม่สวยบุพเพียท้าจวดดีกันเลยอัตุยสิบบาบาร์เลย แต่เจ้าพี่เราสู้สวยอาเพื่ออุบลีฮะแล้วท้องเสียเพื่อที่บ่งเนี่ยยิ้มยิ้มอันยิ้มบ้านนี่ละแท้อาณาญาเอเนรีปาร์ตี้นี่เนี่ยสวยอาณาเลวยตัวมีได้ยัยพิเศษตัวไหวบีพิเศษแม้สวยไม่สวยอยู่กับเว้ยมาซาจิเอาลมลุกตัวกูได้เล่ามาทัวร์ได้เจ้ากูไล่หน้ามาไล่หน้าอาเฟียชาสาวจีบุเบนดูเบนพี่เจ้าบ้า
เมื่อวานชีเอ็นพีฟังดีตัวราชินาชีพี่เอ็กโกเยล่าเรตัวราชินีเอเปียจารีอีเมลีพี่รู้พี่เอ็กยามาวันเฟซบุ๊กสามเดือนมาลาเปลี่ยนยี่จารีตัวราชินีเอแมทช์ดูเน่แมทช์ยังก้าสารีกรอบยามาพี่ก้าเปียจามีอาศัยสิงห์เน่เปลี่ยนจ้างไปวารมีโน่นับไปมารอตัวราชินีเช่นเช่นไปปุ่นยี่จารีเลสังเน่น่าเสียมาพิบาริชิอ่ะคุยเอ็งลองพี่เอ็กเฟซบุ๊กสามเดือนมาแมทช์ดูเร่ลายยี่จารีตัวราชินีเอแมทช์ดูเร่เปลี่ยนไปจมารี เมื่อวานชีเดนแม่เชื่อสกัดคู่มาสูนอปางยินสุเรตราชิงาเมื่อวานญาติเจนลีมาฟิวเอเปียตัดที่อาลงเจ้ามาจาวาจิลุสุดทางปีไล่ไปเลยจมารุเย่ได้ยัยรีวิวทั่วเรื่องหัวมาลาบุรุสุดทางปีตัวรับเสียไปเนาะเช่นชิลุมีอุปสรรคอย่างเรตราชิงาเราแฟนคลับแซนสุเรตราชิงเสียไปจมาอัตเตนเทรนนายเซมชิบานิลุดาวมามาเนาะที่ตัวราชิงาฟอนไลน์ชีเดนยาริมาสูนฟิวเอกาจมารุลุจังเสียอีด้วยกางโจมาเลยตัวก็เสตุยเคเคเยติตากันเนาะเซนอาเป็นนิทุปสรรคอย่างวาริเช่ ฟิวเอโร่ตรีนท่านาริโกใจจ่าเลยไม่ใช่เปล่าพี่เรื่องพี่บ้าอารมณ์เจ้าเลยเจ้าจ่าวาริสก็ยิ่งลาวาริตัวก็ฟิวเอโร่ตรีนท่านามาในงานนั้นเขาอยู่ที่ตรีนดาวริโกวีซ่าเต็มทั้งหมดตัวมาเปิดอุสุเรตรีนประมาณชิ้นเดียวตัวเย่ต้องเจอกับยิ่งลาลับเสียไปที่ตรีนเนี่ยเป็นแต่พี่เราเย่ยิ่งลาเร่แม่เช็ดที่มารอมีอาสุก้าฟิวเอโร่ตรีนท่านาเนี่ยมาเว้นเดือนริโกทุกคนเซ็นสุดท้ายเลยสารีพี่พี่เราตัวเย่ Facebook เก่าหนึ่งกันเลยอารมณ์อันนี้ไม่เล่นเนี่ยเก่าดูริพี่นี่เราก็ดูยาวาริเช่น นอกจากตัวเราสิ่งเดียวก็รอวิวเอเอจังเปลี่ยนจากเบียดด้วยเจ้าจุดเดิมมาสุดยอดวิวเอมาชี้เส้นด้วยชี้เส้นปัจจัยในสุดยอดยี่ลายแม้สิ่งจะมาเปลี่ยนไปเลยแต่ก็เจ้าจุดเดิมยี่ลายรับมาที่มาตัวก็เปลี่ยนไปมีท่าอะไรสิบไปตัวเองมีท่าเองมีคนก็เจียนว่าจะมาพิจารณาไปท่าอะไรตัวเองเปลี่ยนเสียงมาบอกลูกตัวเองสั่งเลยก็ทั่วเลยไปจะมาเลยที่ตัวเราเชื่อแลนด์แดมสุดยอดตัวเราสิ่งที่ไปเช่นใดนั่นจะอุบายเลย วิวเดนก็ตู้เช่นนั่นตู้วิวเนี่ยตรงนี้ชิบิปาร์เลยนี่เป็นชิบปอนี่เนี่ยพิเศษอยู่ที่อะไรตู้เต็มอุปชิบาร์เลยถ้าวิวเดนท่านนั้นยี่ชิมาชิสับบิพิเศษคุณอาทิตย์มีเจ้ามาแทนทับองอาสาปูว่าไหมจันนรุปก็ตรงนี้ทับองวิวเรียบุมาส่วนปนี้เจ้าเองตรงนี้มาพามาวาเลยวิวมาจ้ามาละตู้เจ้ามาเลยตรงนี้เนี่ยก็มุ่ยบอลตัวนี้เลยบอลยูว่าเลยมินิเนล่าตู้ลาชิล่าตู้เจ้ามาเลยขมิ้น
โอเคว่ะที่กูน่ารับผิดชอบเลยจะมาที่ตัวเราเองก็ไม่สิ่งยังไงนี่เปล่าเลยเปลี่ยนจากปีชาวไปเนาะทุกวันวิวเอมาค่ะในยังไงก็ติดตามในกูไปติดตามยาชินีเปล่าในยังไงก็ในปีเรียนติดตามก็ทั่วเรื่องที่เสพปีนี้รับสิไป စာရေးရလဲအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဟိုရှင်းအောင်ဆိုရင်တော့ကျမတို့ရဲ့ view တွေသတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက view တွေသတင်းတော့တွေပေးပို့နေတာဖြစ်ပါတယ်ဒါကြောင့်မလို့ view တွေသောရရှင်နေနေကိုပိုင်းထင်မြင်ယူဆချက်ကိုထုတ်ဖော်တာမျိုးရှင်းဖွင့်တာမျိုးသတင်းပေးတာမျိုးတော့လုပ်လို့ရပါတယ်ဒါပေမဲ့လည်းဒီသောရရှင်နေပေးပို့တဲ့သတင်းကိုကျမတို့ကအခကျင်းတွေယူပြီးတော့ထုတ်လွှင့်တာမျိုးမရှိပါဘူးရှင် view ကိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမတို့ view တွေကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့တုံ့ပြန်စာလေးတွေကိုလည်းဖော်ပြပေးသွားခြင်းပါလေ။လှပြည့်သူဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့ဒီတွေးဆောင်မေးမြန်းငန်းအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကပါကိုရိုနာဗိုင်းရပること single ပြောင်းလဲမှုအနေနဲ့ဆိုပြီးကျမတို့စီကနေပြီးတော့ဒေါက်ခင်မျိုးသက်ကကိုရိုနာဗိုင်းရပ်စ်ရဲ့ mutation single ပြောင်းလဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကအမှုစီဝါပေးတာပညာရှင်မက်ခင်ဆောင်ဝင်ပြင်းနဲ့တွေ့ဆုံမိမငယ်တင်ဆက်ပေးကြတာဖြစ်ပါတယ်။ဒါတော့ဒီသောရရှင်လှပြည့်သူကမြန်မာလူမျိုးထဲမှာဒီလိုပညာရှင်ရှိတာဝမ်းသာစရာပါတယ်။ယောဂဘုရဲ့ဇီဝပြောင်းလဲမှုအတွက်ဘုဟုသုတရရှိတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးဖြေချပေးတဲ့သူကိုဒီ VOE ကနေပြီးတော့ဒီလိုအစီအစဉ်တင်ဆက်တဲ့အတွက်ရောကျေးဇူးတင်ကြောင်းရေးလာပါတယ်ရှင်။ပြီးခဲ့တဲ့အပြည်ပြည်ဆိုင်ရာဒုက္ခသည်များနေ့တုန်းကကျွန်တော်တို့ VOE ကနေတင်ဆက်ပေးတဲ့ဒီဒုက္ခသည်များဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးအဲ့ဒီကတခုကမြန်မာနိုင်ငံဒုက္ခသည်ပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့ဒီအစီအစဉ်ဖြစ်ပါတယ်။ဒါကိုနားဆင်ကြောပြန်ရေးလာတဲ့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။တကုံမျိုးတက်ကသောရရှင်ဦးလာထွန်းဖြစ်ပါတယ်
။ဒုက္ခတဲ့ဒိင်းနဲ့ချီပြီးအတပီးအငက်ပီးနဲ့နေရေးကြီးစွာသောဘေးတွေနဲ့ဒုက္ခတွေရောက်နေတယ်လို့ကင်းစဲကူညီရေးလုပ်နေသူတွေကကဲပါယူပါတဆဆကြဲကြဲလုံးလုံးဩနေပြီမဲ့တိုင်းပြည်မှာတာဝန်ယူနေတဲ့နိုင်ငံအကြီးအကဲတွေရောနိုင်ငံမှာဘလောက်မြင့်တဲ့ထိတ်တန်းရောက်နေမှမသိတဲ့ပုံကူကရောတရားအောင်မှမသိကြမကြားကြဖြစ်နေတာတွေ့ရလို့သိစိတ်ပြက်မိပါလေလူတွေမနေနိုင်ဖြစ်ကြရတာတွေမကြားသလိုမမြင်ရသလိုဖြစ်နေတော့အသက်မှရှိကြသေးရဲ့လားအောင်းမိနေတယ်ဗျဒီလောကငါရွေးကောက်ပွဲဝင်မယ်လို့ပြောတာကြားလိုက်တယ်လို့ပါပဲ
လူတွေအခက်ခဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့အချိန်မှာဘာမှအကူအညီရမတွေ့ရပါဆိုပြီးတော့ဒီသောရရှင်တခုမျိုးတစ်ကဦးလာထွန်းကျမတို့အစီအစဉ်ကိုနားဆင်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်နောက်ထပ်ကျမတို့ view မြန်မာပိုင်းကနေပြီးတော့ဆက်သွယ်မိမြန်ချက်တစ်ခုဖြစ်တဲ့အခု COVID ကာလမှာလို့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မိမြန်ငယ်နေကိုထုတ်လွှင့်ပေးနေတာပါနော်လူကိုယ်တိုင်သွားလို့မရဘဲနဲ့online ကတစင်ဆက်တဲ့မိမျက်နှာပါဒီဆက်တဲ့မိမျက်နှာတစ်ခုမှာအမေရိကန်ကလူတို့အောင်ချောင်းမှုအမြင်ဆိုပြီးတော့ကျွန်တော်တို့88မျိုးဆက်အမေရိကန်ပြည်အောင်စုကလူခွင့်ရေးကာကွယ်လှုပ်ရှားသူတို့လည်းဖြစ်တဲ့88မျိုးဆက်ကဥကူကိုလေးကိုဆက်တဲ့ပြီးမိမျက်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်တွေပြန်ပြီးတော့တုံ့ပြန်ပြီးတော့မှတ်ချက်တွေတော်တော်ရေးလာကြတာတွေ့ရပါတယ်ဒီမှာဥကူကိုလေးကပြန်ပြီးတော့ဒီမှတ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ view ကတစင်တော်ရရှင်တွေကိုပြောလာတာရှိပါတယ်သူကအချိန်ပေးပြီး comment တွေရေးကြတာကျေးဇူးတင်ပါတယ်တဲ့ထောက်ခံဆွေးနွေးသူများကိုကျေးဇူးကပါပါအမြင်မတူဲနဲ့ထောက်ပြတဲ့သူတွေကိုလည်းကျေးဇူးတင်ပါတယ်အမြင်တစ်တွေလေးလာခွင့်ရရှိခဲ့လို့ပါလုံးဝစန့်ကျင်ဆွေးနွေးသူတွေရဲ့စိတ်ဝင်စားမှုအပေါ်လေးစားစွာအတိအမှတ်ပြုပါတယ်တဲ့မတူညီရာတွေကြားမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တာကဒီမိုကရေစီရဲ့တန်ဖိုးပါပဲဆိုပြီးတော့လူခွင့်ရေးကာကွယ်စောင့်ရှောက်သူတို့ဖြစ်တဲ့ဒီ88မျိုးဆက်ဥက္ကူကိုလေးကတော်တော်ရှင်တွေကိုပြန်ပြီးတော့ပြောလာပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုဝိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါရဲ့ရှင်။အဲ့ဒီကစာတချို့ကိုပြောပြပေးသွားခြင်းပါ යි ။တင်ဝင်းအောင်ဆိုတဲ့သောရရှင်မှာစခိုင်းပြည်နယ်ကလူမှုဒုက္ခမျိုးစုံကြုံတွေ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။လက်နက်ကန်စီပိဋိပကတွေကြောင့်လူတွေတေကြထိခိုက်ဆုံးရှုံးမှုတွေအင်မတန်မှများရပါတယ်။ចောင်းသားတောင်သူအလုသမားကအစရဲတပ်သားတပ်မတော်သားတွေပါအပါအဝင်လူတန်းစားအသီးသီးဒုက္ခရောက်ကြရတာပါရခိုင်ပြည်သူတွေအားလုံးဒုက္ခတွေကြုံတွေ့နေရပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဒီစစ်မဲ့ပြိပခါတွေကြောင့်အရတားပြည်သူတွေများစွာထိခိုက်နေတာနေရတာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ရေးလာတာပါနောက်ထပ်သောရရှင်ဒီရခိုင်စေပြိပခနဲ့ပဲပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးသွားခြင်းပါတယ်။သူကကျွန်တော်ကတော့ရခိုင်ပြည်ကြောက်တော်မြို့နယ်အုံကျွန်းကျေးရွာကပါနာမည်ကတော့မောင်လှိုင်စုပါတဲ့။လောလောဆယ်သူကနိုင်ငံသားရောက်နေသူပါ။သူကလည်းသူ့ရဲ့နေရလာတိဖြစ်တဲ့ရခိုင်ပြည်နယ်မှာစစ်မဲ့ပြိပခတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။ရခိုင်ပြည်မှာစေပြိဆောင်ပြည်သူတွေဒုက္ခရောက်နေကြပါတယ်။မြန်မာဆိုရနေတဲ့ဒုက္ခရောက်ပြည်သူတွေကိုကူညီပေးစေခြင်းပါတယ်။ရပ်ဖက်ဖွဲ့တွေကပြီးတဲ့သာနေရိတ်ခါတွေနဲ့ပဲနေထိုင်နေကြပါတယ်ပြီးတဲ့အကူအညီတွေကလည်းမလုံလောက်ကြပါဘူးကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာပါကျွန်တော်လည်းတက်နိုင်သလောက်ကူညီပါတယ်ဒုက္ခရောက်ပြည်သူတွေကိုမြန်မာအစိုးရအနေနဲ့ကူညီပေးဖို့ VOE ကလည်းတစင်တောင်းဆိုချင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ကျွန်တော်တို့လည်းနိုင်ငံသားကနေပြတ်တက်နိုင်တဲ့လောက်တော့ကုညီပါရင်တဲ့ဒါမဲ့ဒုက္ခအရင်ရောက်နေကြလို့မြန်မာအစိုးရအနေနဲ့ဖိဖိစီကြီးအကူအညီပေးပါဆိုပြီးတော့ဒီတော်ရဆင်ရခိုင်ပြည်နယ်အတွက်တောင်းဆိုလာတာဖြစ်ပါတယ်။တောရဆင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။ဒေတာလာတဲ့တောရဆင်ကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။ ဗီအိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီအိုကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်ရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီအိုကိုစာရေးသားဖို Bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရဲ့အခုဆက်ပြီးတော့ဒေတာလာတဲ့သောရှင်နေကိုအလှည့်ပေးကြပါလိမ့်ဒေတာလာတဲ့သောရှင်နေတဲ့မှာဆိုရင်တော့ဒီတစ်ပတ်တော့ကိုအေးလွင်တောင်းဆိုထားတဲ့သချင်းလေးထောက်လွင်ပေးကြပါလိမ့်သူကလောလောဆယ်တရုတ်နိုင်ငံရောက်ရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကကိုအေးလွင်တန်းဖြစ်ပါတယ်
။ဒီနေ့မနေ့တစ်ချိန်ညတစ်ချိန်မြန်မာအွန်လိုင်းရေဒီယိုကနေပြီးနှာထောင်ပြပါရဗျာ။ဝိုင်းတော်သားတွေအတန်ကချိုးတာပြီးတင်ဆက်မှုတွေအရင်ကောင်းပါတယ်။ကိုညာဝင်းအောင်မန်းအင်ဂျင်နိုင်တို့ကိုလည်းအားပေးပါတယ်။မဟိတန္တာကျော်ရဲ့သောတာရှင်ပေးစာစီစဉ်မှာလည်းပါဝင်ကြပါရဗျာ။မလွင့်ပေးမှဆိုလို့ပါ။အခုတော့မြစ်တာတေးလက်ဆောင်ကနေပြီးတော့အဆိုတော်ရာဝနာရဲ့ကျယ်ကလေးချင်းကိုတောင်းဆိုကြပါရယ်။တချင်းရန်ကြိုက်လို့ပါဗျာ။ခန်းစားချက်တိုက်ဆိုင်တဲ့တကယ်ချင်းတွေအကုန်လုံးနားဆင်ရအောင်လို့ကျေးဇူးပြုပြီးလွှင့်ပေးပါနော်။လွှင့်ပေးရင်နောက်ထပ်စာရီပို့ပေးမှာပါ။မလွှင့်ပေးရင်တော့ဆက်လက်အားပေးနားဆင်နေမှာပါ
။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ရာဝနာရဲ့ကြဲကလေးဆိုတဲ့တခြင်းနဲ့တော်ရရှင်တွေကိုဖြောပြေးပေးချင်ပါရဲ့နော်။အားလုံးနဲ့ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။အမောင်ရဲ့လူကြီးဆိုတဲ့ညတညမှာเจอริสบะเลนลัดไนเกนาฮันดิจีเนเนเยยวนทีเนอลวนรุเนเนซาจาบุอะตั่วจูซาโรมาวีวาตวาเกเนเชกะลีเยมะจุยบาเนจังบะเลนิงเตียวยาเยตุตวาบีเวอันโกเซนอเซดูเลตวาลาNa ba ta kam ye yu thong yin ya long yi pya ni le pyo shwin mu wi le na pya pya nai do bi le ya ma le mu ye ma le chu mo pyin sei dai ni ba ni na ho we thong ma le pya ri yau ko chin da ni le ka na ha feel ya na chu lo please let ken ni ni u ba be ni na na ti ye na twa so pyo shwin ya no ma de ke chu me
တည်ဆူထားတဲ့ကြဲကလေးဆိုတဲ့သချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တည်တချင်းတောင်းဝါတွေကိုတင်းင်းပင်နေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းထိုင်ရိုက်နားဆင်နိုင်ပါတယ်ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။Now I'm feeling it all too. Face the tension.
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာလအတွင်းဂျပန်နိုင်ငံမှာဇွန်ဘီဖုတ်ကောင်တွေရဲ့6လက်နာကိုကားတွေကနေခံစားနိုင်ပါပြီ။ဗီယက်နမ်နိုင်ငံမှာတော့ရွှေအပြည့်ကတ်ထားတဲ့ကျင်းငါးပွင့်ဟိုတယ်တစ်ခုမှာသွားရောက်တဲခုန်နိုင်ပါပြီ။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူဖေတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာလအတွင်းဂျပန်နိုင်ငံမှာဇွန်ဘီဖုတ်ကောင်ရဲ့6လက်နာကိုကားတွေကနေခံစားနိုင်ပါပြီ။ဒီရက်တာကိုခံစားလို့သူပရိသတ်တွေအနေနဲ့ကားကိုယ်တော်လေးကိုမောင်းဝင်ရမှာဖြစ်ပြီးတော့ဇွန်ဘီလိုဝစ်ဆင်တရုတ်ဆောင်သူတွေကကားဘေးကနေထုရိုက်သွေးအတုတွေနဲ့ဆန်းပြီး6လက်မေးကြမှာပါ။တစ်ချိန်တည်းမှာလည်းကားအတွင်းမှာကြောက်စရာဇလန်းကိုနားဆင်နိုင်မှာဖြစ်ပြီးတော့ကားတစ်စီးအတွက်ကြားသိမ့်ငွေကတော့ဂျပန်ငွေရန်9000အမေရိကန်ဒေါ်လာ84ဒေါ်လာလောက်ကြားသိမ့်ပါပါ။အခုလိုအကြံဉာဏ်ကိုစီစဉ်ထုတ်လုပ်ခဲ့တဲ့သူကတော့ကန်တာအီယာဝါနာဖြစ်ပြီးတော့သူဟာအပန်းဖြေကစားကွင်းတွေမှာရှိတဲ့တရေ6တဲ့အိမ်ကြီးတွေကိုဖန်တီးထုတ်လုပ်တဲ့သူလည်းဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ကစားကွင်းတွေပိတ်ထားရတဲ့အချိန်မှာအခုလိုရောဂါကူးစက်မှုနည်းပါးဖို့အတွက်အလုံးပိတ်ကားပေါ်ကနေကြောက်လန့်နေရာရတာကိုခံစားနိုင်ဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ဗီရပ်စ်ကပြီးကာလအတွင်းဒီကူရီတန့်ရှင်းရေးကိုလိုက်နာဖို့ပြုဆိုတဲ့သတင်းစကားတွေကိုတောင်ကိုရီးယားနိုင်ငံကဟန်မြစ်ပေါ်မှာဒရုန်းတွေနဲ့ဖန်တီးကြခဲ့ပါတယ်။တောင်ကိုရီးယားပူးဆောင်ဆက်သွယ်ရေးနဲ့စောက်လုပ်ရေးဝန်ကြီးဌာနကစစ်စင်နာဖြစ်ပြီးအဝေးတင်ဒရုန်းယာဉ် 300 လောက်အသုံးပြုပြီးတော့လူတွေကိုနှာခေါင်းစီးတက်ကြဖို့ခက်ခွက်ခွာနေကြဖို့နဲ့လက်ကိုမကြခဏဆေးဖို့ဆိုတဲ့ပုံရိပ်တွေကိုဖော်ပြခဲ့ကြတာပါ။ဒီလိုပြန်တမ်းမှုက10မိနစ်ကြာခဲ့ပြီးဒရုန်းတွေရင်းညာဖြစ်စေဖို့အချိန်နဲ့တပြေးညီဒီနေရာကိုပြတာပေးနိုင်တဲ့ဤပညာကိုလည်းအသုံးပြုခဲ့ပါတယ်။ဒီလိုပြတာတာကိုလူတွေစုယုံပြီးကြည့်ရတဲ့အခြေအနေမျိုးမဖြစ်ရစေဖို့အတွက်အများပြည်သူကိုကြိုတင်အသိပေးတာလည်းမလုပ်ခဲ့ပါဘူးရှင
်။ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်မှာရွှေအပြည့်ကတ်ထားတဲ့ကျင်းငါးပွင့်ဟိုတယ်တစ်လုံးဖွင့်လှစ်လိုက်ပါတယ်။ဒေါ်ချီဟန်နွိုင်းရွှေရေကန်ဟိုတယ်လို့နာမည်ပေးထားတဲ့ဒီဟိုတယ်မှာအပြင်ဘက်အုပ်နေရံတွေကအစအတွင်းဘက်ရေချိုးကန်းနဲ့အိမ်သားတွေကိုပါရွှေနဲ့ကွတ်ထားတာပါဒီဟိုတယ်ကိုဗီယက်နမ်ဟွာဘင်းအုပ်စုကပိုင်ဆိုင်တာဖြစ်ပြီးအမေရိကန်ဟိုတယ်လုပ်ငန်းဝင်းဟမ်ကစီမံခန့်ခွဲတာပါဟိုတယ်ခေါင်မိုးပေါ်မှာလဲ24ကာရက်ရွှေပြားတွေကတ်ထားတဲ့ရေကူးကန်တစ်ခုရှိပြီးတော့အခန်းတစ်ခုမှာတညတဲဖို့ဆိုရင်အနည်းဆုံးဒေါ်လာ250ကျတင်မှာပါအခန်းပေါင်း342ခန်းရှိပြီးတော့ဒီဟိုတယ်ကို18လအတွင်းတည်ဆောက်ခဲ့တာပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုအောင်အောင်မြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပြီးကပ်ရောဂါကြောင့်သာမဟုတ်ရင်ဒီဟိုတယ်မှာလူပြည့်နေမှာပဲလို့ပိုင်ရှင်ဖြစ်သူမူယန်ကူတောင်းကပြောပါရယ်ဗီယက်နမ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဟိုချီမင်းမြို့နယ်နိုင်ငံအလဲပိုင်းကအပန်းဖြေစခန်းတွေမှာလည်းအခုလိုရွှေကွတ်ထားတဲ့ဟိုတယ်တွေထပ်ဆောင်အောင်မယ်လို့တောင်းကပြောပါရယ်ခင်ဗျာ
ရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မြန်မာနိုင်ငံနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြပါတော့မယ်ရှင်
။တရုတ်ကွန်မြူနစ်ပါတီရဲ့အလျက်ပြုချိန်ချောင်းမှုကိုကျွန်တော်တို့အတူပူးပေါင်းဖြစ်ရှင်းကြရမယ်လို့ American ငွေကြေးဝန်ကြီး Mike Pompeo ကAtlantic သဘောတရားတစ်ဖက်တစ်ချက်နိုင်ငံများဆက်ဆံရေး Forum Studio ဘက်မှပြောကြားခဲ့ပါတယ်။ရုပ်သံကားတွေပြုလုပ်တဲ့အဲ့ဒီ Brussels Forum Studio ဘက်မှဝန်ကြီးပုံပြီးကအမေရိကန်နိုင်ငံအနေနဲ့ဥရောပနိုင်ငံတွေကိုလွတ်လပ်တဲ့ကမ္ဘာနဲ့တရုတ်တို့အကြားရွေးချယ်ဖို့တွန်းအားပေးနေတာမဟုတ်ဘူးလို့ပြောပါတယ်။တကယ့်ပုံရင်းပြဿနာကတရုတ်တို့ရဲ့ဆိုးရွားလာတဲ့လုပ်ဆောင်ချက်တွေကနေကျွန်တော်တို့နိုင်ငံသားတွေကိုဘယ်လိုအကာအကွယ်ပေးကြမလဲဆိုတာနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုဘယ်လိုထိန်းသိမ်းကြမလဲဆိုတာကိုကောင်းဆောင်တွေစဉ်းစားကြရမှာလို့ပြောပါတယ်။တရုတ်တို့လုံဆောင်ချက်တွေအထက်တောင်တရုတ်ပင်လယ်ထဲရန်လိုတဲ့လုပ်ရက်တွေအိန္ဒိယနဲ့နေဆက်ကဖြစ်ရ ပိုလိမှုရှိတဲ့ညူတရာစီစဉ်တဲ့အင်းဒီဂျင်နိုင်ငံတွေအားလုံးကိုချိတ်ချောက်အန္တရာယ်ဖြစ်နေတာတွေပါဝင်ပါတယ်။အဲဒီလိုပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောင်းအောင်ချောင်းတယ်လို့ချောင်းပြီးလှုပ်ဆောင်မှုညာနာပစ္စည်းခွေယူမှုနဲ့လူခွေရဲ့အကြီးအကျယ်ချိုးဖောက်မှုတွေကိုလည်းဝန်ကြီးကထောက်ပြခဲ့ပါတယ်။
The message today is this: we have to work together to continue the transatlantic dialogue.
Recall
that China needs markets too.
ဒီစကားလည်းတိတိကျကျနဲ့ဒီပညာကိုလည်းသူတို့လိုအပ်ပါတယ်သူတို့တွေအနေနဲ့အတ္တန်တိတစ်ဖက်တစ်ချက်ကနိုင်ငံတွေကိုကောင်းကျိုးပြုလာခဲ့တဲ့စီးပွားအခြေခံနဲ့စနစ်အောက်မှာလိုက်နာလှုပ်ဆောင်မှုပဲလိုအပ်ပါတယ်ကျွန်တော်တို့ရဲ့ခင်မှာကျွန်တော်တို့တံပိုးထားတဲ့အရာတွေကိုကာကွယ်ကြပါလို့အမေရိကန်ရဲ့မိတ်ဆွေဥရောပကိုပြောကြားလိုပါတယ်ကျွန်တော်တို့အတူလက်တွဲကာကွယ်ကြပါမယ်လို့လည်းဝန်က
လို့ပြီးပါပြီ။အမှတ်ချက်ပေးလို့ရင် Editorials BOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.boanews.com ငင်းဆောင် EDITORIALS ကို email နဲ့ပို့နိုင်တယ်လို့23269131343ကိုတက်ချင်လေပို့နိုင်ကြပါတယ်ရှင်။
အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းကောင်းယူမှုအချက်အလက်တွေအရလက်ရှိကမ္ဘာတဝန်းမှာ COVID-19 ကူးစက်မှုပေါင်း 12.8 တန်းကျော်ရှိပြီးတေဆုံးသူပေါင်းတန်းတဝက်ကျော်ရှိနေပါတယ် American ပြည်ထောင်စု Florida ပြည်နယ်မှာတနင်္ဂနွေနေ့ကတရက်ထဲမှာရင်နောက်ထပ် COVID-19 ကူးစက်ခံရသူပေါင်း 15,000 ကျော်ရှိခဲ့တဲ့အတွက်စံချိန်တင်ခဲ့ပါတယ်American ပြည်ထောင်စုမှာ coronavirus ကူးစက်မှုနှုန်းထပ်မံတိုးပွားလာနေပေမဲ့လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေကိုတပတ်5ရက်လုံးဖွင့်ပြီးဆရာနဲ့တင် जा ဖို့နဲ့ကျောင်းတွေဖွင့်ပေမဲ့လည်းကူးစက်မှုအန္တရာယ်တွေအတွက်လုံခြုံမှုရှိကြောင်းပညာရေးဝန်ကြီး Betsy DeVos ကတနင်္ဂနွေနေ့ကပြည်နယ်တွေကိုဖိအားပေးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ပိတ်ထားတဲ့ခီးသွွာလာရေးလုပ်ငန်းတွေကိုအဆင့်လိုက်ပြန်လည်စတင်ဖို့မြန်မာအစိုးရကပြင်ဆင်နေပါတယ်လာမယ့်အောက်တိုဘာလနောက်ပိုင်းမှာ reopening အဆင့်ဖြင့်နိုင်ငံတကာလေကြောင်းလိုင်းတွေပြန်လည်ပြည့်စွဲဖို့ပြည်ဝင်ခွင့်တွေပြန်ပြီးပေးဖို့လေဆိပ်တွေပြန်ပြီးဖွင့်ဖို့မျှော်လင့်ထားကြောင်းဒုသမရဦးဟင်နရီဘန်တီယူကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာလာမယ့်စက်တင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရေးယူရပြီးဒီမိုကရေစီလိုလားသူတွေဘက်ကအလွတ်တဘောကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူ6သိန်းနီးပါးရှိခဲ့ပါတယ်။ဒေါ်နယ်ထရန့်ရဲ့2016သမ္မတရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုနဲ့ရုရှားနိုင်ငံသားဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူးဟောင်းရောဘတ်မူလာကပြင်းပြင်းထန်ထန်ခုခံကာကွယ်လိုက်ပါတယ်။တနင်္လာနေ့နေ့ကင်းအစီအစဉ်တွေကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေတွေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုလည်းပြောင်းလဲထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.